ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးပောက်ကွဲခဲ့ပါတယ်။မောင်တော်မြို့ဘော်ကဇော်ရီကယုံပရဟိတဖုံးတော်ကြီးចောင်းဝင်းအနီးမှာလက်နက်ငယ်ဖြင့်ပစ်ခတ်ခဲ့တဲ့အတွေ့တဦးသေဆုံးပြီးတဦးဒဏ်ရာသွားတယ်လို့အဲ့ဒီဖုံးကြီးចောင်းကဒီចောင်းထိုင်ဆရာတော်ကပြောပါတယ်။ဒါအပြင်မောင်တော်မြို့နေရာတချို့မှာလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးရဲတပ်ဖွဲ့ကညဘက်ကင်းလဲ့နေတယ်လို့အာဏာပိုင်တွေကပြောပေမဲ့လုံခြုံရေးကိုထိထိရောက်မပေးစွမ်းနိုင်သေးဘူးလို့ဘူးဒီတောင်ကရောမောင်တော်ဒေသခံတွေပါပြောပါတယ်။ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းနောက်အမေခါကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးနောက်မှာတော့အခုလိုမောင်တော်မျိုးလယ်မှာရှိနေတဲ့နေရာအချို့ကိုလက်ပစ်ပုံးလက်နက်ကြီးစရာတွေနဲ့ပစ်ခတ်ခံလာရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မျိုးမှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးကွဲခဲ့တယ်လို့ဒေသခံတွေဘက်ကပြောဆိုခဲ့တယ်လို့အစိုးရကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီမိုင်းတွေဟာနေ့လယ်တနာရီကနေနာရီခြားကညနေ၄နာရီထိဇက်တိုက်ဆိုးတယ်လို့မောင်နှောမျိုးရဲ့နေမြေ6မှာပောက်ခဲ့တာပါနိုင်ငံတော်တိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလီအကြမ်းဖက်တွေထောင်ထားတဲ့ဒီလက်လုံမိုင်းပောက်ကွဲမှုကြောင့်ဒေသခံတွေထိခိုက်တာမရှိဘူးလို့ပြောဆိုထားပါတယ်ဒီကနေ့နေ့လည်း2နာရီကျော်လောက်ကမောင်နှောဆေးရုံနားမှာရှိတဲ့အရှိဇော်တိကာယုံပရာဟီတာဖုံးတော်ကြီးចောင်းဝင်းအနီးမှာအကြမ်းဖက်သမားတွေကတနက်နေ့၄ချက်ပစ်ခတ်ခဲ့တာမို့ចောင်းဝင်းတွင်နွားစာလာရိတ်တဲ့ဟိန္ဒူဘာသာဝင်တဦးသေဆုံးခဲ့ရပြီးကက်ပီယာတဦးဒဏ်ရာရရှိခဲ့တယ်လို့ចောင်းဆောင်လည်းပျက်စီးခဲ့တယ်လို့အဲ့ဒီចောင်းကចောင်းတိုင်ဆရာတော်ဦးဇော်တိကာကပြောပါတယ်ဒဏ်ရာရကက်ပီယာရဲ့အခြေအနေကစိုးရိမ်စရာမရှိဘူးလို့လည်းသူကမိန့်ပါတယ်တိုက်ခိုက်လာသူမှာចောင်းနီးမှာပဲနေတဲ့ဘုံကြီးចောင်းဝင်းအတွင်ဝင်ထွက်သွားလာနေသူကျောင်းမှာပယံအလုတ်ကိုလုတ်ကင်နေတဲ့မွတ်စလင်တဦးဖြစ်တယ်လို့ဆရာတော်ကမိန့်ပါတယ်
။ကျောင်းသားလေးတယောက်ကတော့ချက်ပြီးတော့ထိသွားတယ်။နောက်ဟိန္ဒူလေးတယောက်ကတော့ပြေးသွားတယ်။ပြေးသွားတဲ့ကလေးကသူကတော့စိတ်ချိုချော်လို့ရှိနေပြီ။အခေါင်မိုးပတ်တော့ပါလို့ညာတော်ကပောက်သွားတယ်။နောက်ပြီးတော့အောက်နိုင်ရနေနေပါပါချက်ပြီးတော့ကိုယ်သွားပြေးသွားတာလေးတွေတော့ရှိတယ်။အဘသူလိုက်ချက်ရှိရမှာလဲဒီကောင်ကိုပြစ်တဲ့အကောင်ကိုအင်္ဂလိပ်ဖုံးဖို့တော့အတိအကျသိတယ်လေ။နောက်ပြီးတော့ဒီအဲ့ဒီငါကောင်လေးကဖုံးဖို့ကြောင်းမှနေနေပြီးတော့ခဏခဏလာပြီးတော့ပြန်လုံနေတဲ့ကလာလေးစားဖို့စားဖို့နေနေပြီးတော့မပြစ်စုံမဖုံးဘူးဆိုလို့ချင်းလည်းဖူးကြီးစီနိုင်ဖူးကြီးကကွန်ပျူတာတွေသူတို့မချင်မမကြီးကအစနောက်ပြီးတော့ပိတ်ဆံကအစရုပ်စောအစသူတို့မှသိသွားလို့မပါရှာဘူးဒီစကမရှိတော့ဖူးကြီးစီကလာပြီးတော့တောင်းလို့ဖူးကြီးပေးသေးတယ်အဲ့တော့ဖူးကြီးဘလို့နင်းနေမှသူတို့ကမယုံကြည်နိုင်တော့အံ့ဩတယ
်နိုင်ငံတော်တိုင်ပင်ခံရုံးထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေဟာမိုင်းထောင်လက်နက်နဲ့ပစ်တာအပြင်တက်မတော်ဘက်ကမီးရှို့ဖျက်ဆီးတဲ့ပုံစံမျိုးဖြစ်အောင်လှုပ်ဆောင်ပြီးမောင်တော်မျိုးနဲ့မင်းလုံးမျိုးမှာရှိနေတဲ့အိမ်88အိမ်ဈေးဆိုင်54ဆိုင်ဆိုင်ငန်း52ခန်းဗလီ2ခု RV ကျောင်း6ခုကား6စီးနဲ့ဆိုင်ကယ်4စီးကိုပါမီးရှို့ဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်ဒီတကြောပြန်တိုက်ခိုက်မှုဟာအစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားများလက်ချက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကပြောဆိုသတ်မှတ်ထားပါတယ်အကြမ်းဖက်သမားတွေဟာအစိုးရသတင်းပေးလို့တန်တရားရှိသူအစ္စလမ်ဘာသာဝင်5ဦးကိုလည်းကျေးရွာအတွင်းဝင်ကတပ်ဖြတ်ခဲ့တဲ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာလှုပ်ရှားမှုကိုအဟန့်တားဖြစ်စေဖို့ပါမိုင်းထောင်တာတွေလုပ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မောင်နှောဒေသမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလဲ့နေတယ်လို့နေကြားဆောင်တပ်ကပြောဆိုထားပေမဲ့ဒေသခံတွေဘက်ကတော့သူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေစေပဲလို့ပြောပါတယ်။1998ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့ဒီဇော်တိကာယုံပရာဟိတာဖုံးတော်ကြီးကျောင်းမှာအကြမ်းဖက်သမားတွေရန်ကလွတ်အောင်လာရောက်ခိုလုံနေကြသူအယောက်80လောက်ရှိနေပြီးသူတို့အတွက်လုံခြုံရေးဟာအတော်အင်အားနည်းနေတယ်လို့ဆရာတော်ကမိန့်ပါတယ
်။ခုံးကျောင်းစီနဲ့လှမ်းပြီးတော့အပြစ်ခံရတာအနည်းငယ်မှလူရှင်ရေးရှိတယ်။ဒီကောင်တွေကဝင်ဝင်ပြီးတော့ဖမ်းနေ။နိုင်ယူကတိုးတက်မှဖမ်းနေတယ်။ခုံးကမတိုးတဲ့မင်းတို့ဝင်သွားခွာလို့ဖမ်းလို့မဖမ်းဘူးမသွားဘူး။ဆိုရင်အဲ့ဒီလိုရတဲ့အနေအထားဆိုလို့ရှိရင်အဲ့ဒီဥစ္စာကတကယ်တော့ဟိုခင်းမရှိသေးဘူးကောမကြီးရဲ့အခုကဆိုရင်အဲ့ဒီလိုရတဲ့အနေအထားကတော့ရုပ်ကောင်းတဲ့အနေအထားမျိုးကိုတော့ရောက်တော့ရှိတယ်မြို့နေလုံးတခရေလုံးမှာရှိတဲ့လူတွေရဲ့အသက်အိုးအေးစိတ်တွေကအကုန်လုံးဆိုရင်ထိုင်နေကြရတာ
တည်သူတွေရဲ့လုံခြုံရေးကိုပြည်သူတွေကိုယ်တိုင်ပဲရယူနေရတယ်လို့ပြောလာသူကတော့ဘူးသီးတောင်မြို့နယ်ကရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးတန်းနိုင်ပါဘူးသီးတောင်မြို့နယ်အခြေအနေနဲ့ပတ်သက်ပြီးသူက
ဘူဒီတော်ဒီနေ့ဒီနေ့တော့နေနေလောက်ဘူးရှင်ကြီးကတော့ဒီနေ့နေကောင်းနေစေ။နောက်နေဝင်လာရင်တော့ပြောလို့မရ
။ရခိုင်ပြည်နယ်မြောက်ပိုင်းတကြောပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့် ဝင်းကျင်ကျေးရွာတွေကဒေသခံတွေဟာမောင်နှောနဲ့ဘူးသီးတောင်မြို့ပေါ်ကိုတင်ဆောင်လာနေကြရပါတယ်။ဒါပေမဲ့လာရောက်ခိုးလုံသူတွေကမြို့ကန်တွေအတွက်ပါလုံခြုံရေးကတော့စိတ်ချရတဲ့အနေထားမှမရှိဘူးလို့ဒေသခံတွေကပြောဆိုထားပါတယ်ရှင်။